အင်ဒိုနီးရှားကတော်မီရှိုးမှုကြောင့်ထွက်လာတဲ့မိခိုးငွေတွေဟာလေတုထဲမှာညဉ့်ဉန်းနေပြီးတော့ရှုဖို့မသိတဲ့အမှတ်ကိုကြောနေတဲ့အတွက်အိန္ဒိယမလေးရှားနိုင်ငံတောင်ပိုင်းဂျဟိုးပြည်နယ်တွေကနေရာနှစ်ခုကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မလေးရှားနိုင်ငံရဲ့လေတုညဉ့်ဉန်းမှုပမာဏဟာ16နှစ်အတွင်းမှာအမြင့်ဆုံးအမှတ်ကိုရောက်ရှိခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေထုတ်ပြန်ရတာဖြစ်တယ်လို့မလေးရှားနိုင်ငံသဘာဝအရင်းအမြစ်နဲ့ပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။အိန္ဒိယစင်ကာပူနိုင်ငံမှာလည်းတောက်ကြနေကအထိ3ရက်ဆက်ပြီးတော့ဒီလေတုညဉ့်ဉန်းမှုပမာဏစံချိန်တင်အောင်လို့မြင့်တက်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့စင်ကာပူလေတုအခြေအနေတိုးတက်လာပါတယ်။အင်ဒိုနီးရှားမှာတောင်ရခုတ်တဲ့သူတွေကမြေယာရှင်းတဲ့အနေနဲ့တောမီတွေရှိုးရကနေအခုလိုမိခိုးငွေတွေဟာလေတုညဉ့်ဉန်းတဲ့ပမာဏအထိကိုဖြစ်လာတာပါ။အင်ဒိုနီးရှားအစိုးရကအချိန်ပြင်းပြင်းနဲ့လောင်နေတဲ့တောမီတွေကိုနှိမ့်သက်နိုင်ဖို့အတွက်ရဟတ်ယာဉ်တွေကိုအသုံးပြုခဲ့တယ်လို့လေတုထဲမှာတိမ်အတုတွေကိုဖန်တီးပြီးတော့မိုးရွာအောင်လုပ်ခဲ့ပါတယ်။စင်ကာပူနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကစတင်ဖြစ်နေတဲ့လေတုညဉ့်ဉန်းမှုဟာဒီစက်တင်ဘာဒါမှမဟုတ်ရင်အောက်တိုဘာလလောက်အထိကိုကျန်ရှိနေနိုင်တယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်ကကြာသာရေးနေ့တုန်းကပဲပြောခဲ့ပါတယ်။နေရာတွေကိုရှင်းတဲ့နေရာမှာအကုန်ကြတတ်တအောင်လို့တော်မီရှို့တယ်လို့တန်တရားရှိတဲ့ကုမ္ပဏီတွေအပေါ်မှာအင်ဒိုနီးရှားအနေနဲ့ပြက်ပြက်တတ်တအရေးယူဖို့အတွက်ကိုလည်းစင်ကာပူပတ်ဝန်းကျင်ရေးရာဝန်ကြီးကပြောကြားခဲ့ပါတယ်ရှင်။